ရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုဖြစ်ွက်နေကြတယ်ဆိုပြီးတော့ဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အင်ဂျင်လီနာဂျူလီကပြောကြားလိုက်ပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုတက်မှုတွေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာဘရူးနေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ် သတ်သမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထုကိုယ်စားလှယ်အန်ဂျလီနာဂျိုလီကပြစ်ပတ်ခရီအတွင်းလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကိုစစ်လက်နဲ့တပွဲတုံးနေတာတွေရက်သွားအောင်အကူအညီပေးဖို့အတွက်နေတိုးတက်မှုတွေနဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံစဉ်မှာပန်ကြားခဲ့တာပ
ါ Violence against women and childrenParticularly sexual violence is an increasing feature of conflict and insecurity worldwide.
လိမ်မှုဆိုင်ရာအကြမ်းဖက်မှုကျူးလွန်တာမျိုးကိုကမ္ဘာတစ်လုံးမတည်ငြိမ်တဲ့ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတိုးလာတာတွေ့ရပါတယ်။အထမပြုကျင့်တာကိုပဋိပက္ခဒေသတွေရဲ့လက်နက်တပွဲသုံးဖို့ရှောင်လွှဲမရတဲ့ဖြစ်သင်းငယ်တဲ့ရာဇဝတ်မှုဖြစ်ဒါမှမဟုတ်ပြည်ထနာကလူတိုင်းဝိုင်းနဲ့ထုတ်ပြောဖို့တိုက်ခတ်နေတာမပြောချင်တာမျိုးအဖြစ်ပဲသတ်မှတ်နေကြစေဖြစ်ပါတယ်။
ကမ္ဘာတဝန်းလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေ၊ကျန်းမာခွဲခြားဆက်ဆံမှုတွေမရှိစေဖို့နဲ့အမျိုးသမီးအခွင့်အရေးဆိုင်ရာနားလည်မှုရှိလာစေဖို့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ်ဂျိုလီကပြောပါတယ
်။ This fight for equality as we said the other day about giving women their rights. You don't give it to them, they have it. They're born with their rights.
ကိုနိကဒုတိယပြောတာမျိုးလိုပါပဲ။ကျန်းမာဒန်းတူရေးအတွက်တိုက်ပွဲဝင်နေဆိုတာကအမျိုးသမီးတွေကိုပေးမထားတဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုပေးဖို့ပါ။သူတို့မှာရပိုင်ခွင့်ရှိပါတယ်။ဒါဟာသူတို့ရဲ့မွေးရပါအခွင့်အရေးပါဒါကအမျိုးသမီးတိုင်း main ကလေးတိုင်းအတွက်မွေးရပါလူအခွင့်အရေးဖြစ်ပါတယ်ဒါကြောင့်သူတို့ကိုကျမတို့အကာအကွယ်ပေးရမှာဖြစ်တယ်လို့သူတို့အတွက်တိုက်ယူပေးရမှာမို့ဝမ်းသာစရာပါ
တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေအတွင်းမှာဒုက္ခရောက်နေရတဲ့ main ကလေးငယ်တွေနဲ့အမျိုးသမီးတွေအပြင်စစ်တပ်အတွင်းမှာတာဝန်ထမ်းဆောင်နေရတဲ့အမျိုးသမီးတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေမှာခွဲခြားဆက်ဆံခံရမှုတွေရှိနေသမျှငြင်းချမ်းမှုနဲ့လုံခြုံစိတ်ချမှုဘယ်တော့မှရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ
် There can be no lasting peace and security without equal rights
မျိုးသမီးတွေပါဝင်ခွင့်နဲ့ဒန်းတွေအခွင့်အရေးရပိုင်ခွင့်မရှိဘူးဆိုရင်အဲ့ဒီလူမှုအတိုင်းအဝိုင်းအားလုံးအတွက်ငြင်းချမ်းရေးနဲ့လုံခြုံရေးကတာရှည်မမြဲနိုင်ပါဘူးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ရာဇဝတ်မှုတွေကျူးလွန်ခွင့်ပေးထားတဲ့ပဝင်းကျင်မျိုးမှဆိုလေကျမ်းမာဒန်းတူရပိုင်ခွင့်လဲဘယ်တော့မှရှိမှာမဟုတ်ပါဘူ
းအထူးသဖြင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံအနှံ့အပြားကတုံ့ပြန်ဖို့အတွက်ပြက်ကွက်နေကြတယ်လို့အထူးကိုယ်စားလှယ်ဂျိုလီကဝေဖန်အပြစ်တင်ခဲ့ပါတယ
် I'm very concerned about the Rohingya I'm very angry that the response internationally has been lacking I'm very concerned about the
Rohingya ရဲ့ပတ်သက်ပြီးကျွန်မသိစိတ်ပူပါတယ်။နိုင်ငံတကာရဲ့တုံ့ပြန်မှုမရတဲ့အတွက်သိတ်ကိုဒေါသထွက်ရပါတယ်။အသက်10နှစ်အရွယ်မိန်းကလေးတွေအဓမ္မကျင့်ခံရတဲ့ဇလန်းတွေနဲ့အဲ့ဒီမှာရှင်တို့သိတဲ့အတိုင်းမှာအဲ့ဒီမှာကဆွေးနွေးနေတာအများကြီးပါ။ဆွေးနွေးတာကပဲသိတ်ကိုများနေပြီးအရေးယူဆောင်ရွက်တာကြတော့သိတ်ကိုနှဲပါတယ်။ဒီလိုဖြစ်နေတာမျိုးကမကြမကြာတွေ့ရပါတယ်
။မနစ်ကဩဂုတ်လအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်းအများအပြားကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့နေမင်းရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်6သိန်းခွဲလောက်ထွက်ပြေးခဲ့ရတယ်လို့ဒီဒုက္ခသည်တွေထဲမှာလိမ်မန်းဆန်ရကျူးလွန်မှုခံရသူတွေလည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုခဲ့တာဖြစ်ပါတယ်အထူးကိုယ်စားလှယ်ဂျိုလီဟာ2015ခုနှစ်တုန်းကဒွန်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါအဲ့ဒီအချိန်ကလာရောက်တဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်နှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့စိန်ခေါ်မှုတွေနဲ့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုကူညီနိုင်မှုဖြစ်ပြီးသူ့ရဲ့ခီးစဉ်အတွင်းအစိုးရတာဝန်ရှိသူတွေစစ်ဖက်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်မြကြီးနားမြို့ကဂျမ်းမိုင်းခေါင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးရန်ကုန်လှိုင်းတရအလုတမားတချို့နဲ့ပါတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်